ားဆောင်တဲ့အမိတ်ဆွေကောင်းဆိုတဲ့ပုံမြင်လေးပဲဖြစ်ပါတယ်။နားဆင်ကြည့်ကြပါ။မိတ်ဆွေကောင်းဟိုရေခဲအောင်အေးတဲ့တောင်တန်းတနေရာမှာစင်ရသာသာပါနေအောင်နေထိုင်ပါတယ်။ရေခဲအောင်အေးတဲ့နေရာဖြစ်လို့နှင်းတွေကတပွဲပွဲကြပါတဲ့။ရေခဲပြင်တွေနှင်းခဲပြင်တွေကလည်းဖွေးနေပါတဲ့။စင်ရသာသာဖာနှစ်ယောက်ဟာကြောက်ကူလီတခုမှနေရရှာတယ်။အဖေဖြစ်သူကနှိမ့်စင်အပြင်ထွက်ပြီးအမဲလိုက်တယ်။အဲ့ဒီအချိန်မှာသားလေးကကူထဲမှာစောက်ပြီးနေခဲ့ရတယ်။သားလေးရဲ့တောင်ဝင်ကကူထဲမှာထုံညိထားတဲ့မီးပုံလေးငြိမ်းမသွားအောင်စောက်ရှောက်ဖို့ဖြစ်ပါတည်း။မီးမရှိရင်အလုံးဒုက္ခရောက်ကုန်မှာကိုအသားတွေလည်းကင်စားလို့မရနိုင်ဘူး။သွေးခဲပြီးသေသွားမှလည်းစိုးရင်ရတယ်။အဲဒါကြောင့်အဖေဖြစ်သူအမဲလိုက်သွားနေရင်သားလေးဟာဒီမီးပုံကိုစောက်ရှောက်ရတယ်။မီးသိမ်မသွားအောင်ကြည့်ရတယ်။ကူနဲ့မလန့်မကန်းကတက်ကိုင်းချောက်လေးတွေကိုရှာပြီးမီးပုံနဲ့ထည့်ရတယ်။သားလေးရဲ့တာဝန်ကြီးမှုကြောင့်မီးပုံလေးဟာအမြဲတမ်းရဲရဲတောက်လောင်ပြန်လာတော့တယ်။သားလေးမှာဖခင်ဖြစ်သူကလွယ်ရင်ခင်စရာဆိုလို့ဘကလုံးငှက်ကလေးတကောင်ပဲရှိတယ်။အဲ့ဒီငှက်ကလေးဟာသားလေးအတွက်တငယ်ချင်းပါပဲတဲ့။သားလေးဟာဘကလုံးငှက်လေးအတွက်စားစရာတွေကိုဖဲ့ကျွေးတယ်။အမြဲပေးတယ်။ဒါကြောင့်ဘကလုံးငှက်ကလေးဟာသားလေးကိုသိပ်ခင်မယ်ပါတယ်။ဖခင်ဖြစ်သူမဲလိုက်သွားနေရင်လဲကြောက်ခုရှိမှတချစ်ချစ်တချစ်ချစ်နဲ့တချင်းဆိုရင်သားလေးနဲ့အတူအဖို့လုံးလေးရှိပါတည်း။ဒီနေ့ကြတော့ဖခင်ကြီးဟာအရင်လိုပဲသားကိုနှုတ်ဆက်ပြီးမဲလိုက်ဖို့ထွက်သွားတယ်။ဘယ်ကိုမှမတော်ဘူးလဲမှားခဲ့တယ်။ဒါပေမဲ့ညနေခင်းမှောင်တဲ့အထိဖခင်ကြီးဟာပြန်မလာရှာဘူး။တညာလုံးလဲလေတွေတိုက်မိုးတွေရွာရေခဲတောင်တွေဖြူနဲ့သိကြောက်စရာကောင်းပါလေ။သားလေးဟာတထိတ်ထိတ်နဲ့တညာလုံးစောက်ရပါတဲ့။အဲနောင်နေနနလင်းတော့လေဖေကြီးကပြန်မလာဘူးသားလေးကစောင့်နေတယ်ရာသီဥတုကလည်းပိုးပြီးအေးလာတယ်နှင်းခဲတွေကပူကျလာတယ်ဒါကြောင့်သားလေးလည်းအဝေးကိုမသွားရဲဘူးမီးပုံလေးငြိမ်းသွားရင်ပူဆူးမှဆူးလို့သားလေးဟာမီးပုံလေးကိုဂိယူဆိုင်နေရတယ်အဒီနေ့မှပဲသားလေးရဲ့အဖော်ဘွက်ကလုံးငှက်ကလေးကလည်းပေါ်မလာဘူးပဲများသွားနေပါလေငှက်ကလေးရဲ့အဲ့ဒီလိုနဲ့လေးငါးရက်ကြာတော့မေရောညပါပင်မနဲ့သားလေးဟာအားနေစားပြူလာတယ်မိဘုံပေးမှလည်းထင်းစားတွေနေစားပြူလာတယ်စားစရာအစာအစာတွေလည်းတိတ်မကြံတော့ဘူးဒါကိုတစ်ပင်ဘောကဝေါဝင်စိုးကြီးကမြင်တဲ့ပြီးတော့ကြောက်ကူလေးကမိဘုံငယ်ငိမ့်ငိမ့်တော့မယ်ငိမ့်တဲ့အကာဝဲဟူကောင်းလေးငါဝင်ကြိုက်မယ်လေးလို့ခတူတူတချင်းဆိုပါတည်းမိဘုံရှိတော့ဘဝင်ကြီးကကိုယ်တည်းကိုမဝင်ရဲဘူးလေအဲ့ဒီအချိန်မှာပဲမိဘုံလေးဟာငိမ့်စာပြူလာပါတယ်ဒါလေးလဲအိမ်ငိုက်ငိုက်သွားပါတည်းဒါကိုမြင်တဲ့ဘဝင်ကြီးကကြောက်ကူရဲကကောင်းလေးရဲ့အိတ်တော့မယ်အိတ်တဲ့အကာဝဲဟူကောင်းလေးငါဝင်စားမယ်လေးလို့ခက်ကြကြဆိုပါတည်းသားလေးကမကြမ်းနဲ့အိပ်ပျော်သွားပါရောတဲ့မိဘုံလေးကလည်းတဖြည်းဖြည်းငိမ့်စာပြူလာနေပါတည်းဘိုးဝင်ဆိုးကြီးကလည်းတပင်မောကတရွေ့ရွေ့ဆင်းလာပါတည်းဒီချိန်မှာဘော့ကလုံကလေးဟာပစတဲမှာထင်းစာလေးတွေကိုက်ချီပြီးကြောက်ကူတွေကိုဆင်းလာပါတယ်ပြီးတော့မိဘုံလေးကိုထဲ့ပါတယ်သားလေးကိုဘော့ကလုံကလေးကနှိုးပြီးမဲ့သိပ်ပင်မနေတဲ့သားလေးကမနှိုးရှာဘူးအဲ့ဒီချိန်မှာဘိုးဝင်စိုးကြီးကလည်းတရွေ့ရွေ့နဲ့ကြောက်ကူဘက်ကိုလာနေပါတည်းထင်းစာလေးတွေကစိုးနေတာနဲ့မိရချက်ချင်းမတောက်ဘူးဘော့ကလုံးငှက်ကလေးဟာဒီမိပုံသားမရှိရင်ဘိုးဝင်ကြီးဝင်လာမယ်ဆိုတာကိုသိနေတယ်အဲ့ဒါကြောင့်မိပုံလေးပြန်တောက်လာအောင်ငှက်ကလေးကလှုပ်နေရတယ်ဟောဘိုးဝင်ကြီးရဲ့ခြေတန်းတပုတ်ပုတ်ကိုကြားရပြီမိဘုံကပြန်မတော့သေးဘူးတဲ့အဲဒါကြောင့်မိခဲတွေအပေါ်မှာငှက်ကလေးကသူ့ရဲ့ရင်ဘတ်နဲ့အုပ်လိုက်တဲ့အခါ ရှေ့ကနေမီးတောက်သွားပါလေ။ဘွက်ကလုံးမှာကလေးရဲ့ရင်ဘက်ကအမွေးနူလေးတွေမီးလောင်သွားတာကိုအဲ့ဒီမီးရနေအတဆင်ထင်းစားတွေကိုမီးကူးပြီးမီးတောက်ကြီးပြန်တက်လာပါသေးတယ်။မီးတောက်ကြီးကိုလည်းမြင်ရောဘဝန်စူးကြီးဟာလန့်ပြီးတခါတည်းပြေးပါလေတော့တဲ့။သားလေးလည်းအိယာကလန့်နိုးလာတယ်။အဲ့ဒီအချိန်မှာပဲသားလေးရဲ့အဖေကြီးဟာအသားငါးတွေအများကြီးထမ်းပြီးပြန်ရောက်လာတယ်။သားလေးနဲ့ဖခင်ကြီးဟာတိတ်ဝမ်းသာတော့ကြတာပေါ့ရင်ဘက်မှာမီးလောင်ခံရတဲ့ဘွက်ကလုံးကကလေးကတော့ကြောက်ကူထဲမှာလဲနေရရှာတယ်စင်ရသားသားအဖဟာမိတ်ဆွေကောင်းပြီးသားတဲ့ငှက်ကလေးကိုဝိုင်းဝန်းပြုစုကြတယ်မကြခင်ငှက်ကလေးဟာနေကောင်းလာတယ်ဒါပေမဲ့မီးလောင်ခံရတဲ့သူ့ရဲ့ရင်ဘက်မှာတော့နေရဲပြီးနေတော့တယ်ဒါကြောင့်ဘွက်ကလုံးငှက်ကလေးရဲ့ရင်ဘက်ဟာဒီနေ့အထိနေရပြီးရှိနေတယ်လို့ပြောကြပါတည်း